မြန်မာနိုင်ငံမှာအိုမီကရွန်ကိုဗစ်ပိုးပြည်ပင်ကူးစက်သူတွေရှိနေခြင်းယောဂါကာကွယ်ရေးနည်းလမ်းတွေကိုလူတိုင်းလိုက်နာဖို့ကြွန့်ကျင်သူတွေကတိုက်တွန်းနေသလိုယောဂါကာကွယ်ဆေးလူတိုင်းနဲ့ဖြစ်မနေထိုးဖို့ကိုလည်းသတိပေးနေပါတယ်။ကျန်းမာရေးဝန်ကြီးဌာနအစီအစဉ်နဲ့ကာကွယ်ဆေးထိုးသူတွေရှိသလိုကာကွယ်ဆေးထိုးနိုင်တဲ့အခြေအနေမရသေးသူတွေလည်းရှိနေပါတယ်။တချို့ကလည်းကိုယ့်အစီအစဉ်နဲ့ကိုအဖို့အခပေးပြီးကာယောဂါကာကွယ်ဆေးထိုးနေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့နားလောင်ကပြောပြပေးပါပါခင်ဗျာ။
မြန်မာနိုင်ငံမှာကူးစက်မြန်အိုမီကရွန်ကိုဗစ်ပိုးအတည်ပြုလို့နာ180ကျော်ရှိတဲ့အထက်မှာ၂ယောက်ကပြည်တွင်းမှာကူးစက်သူတွေဖြစ်ပါတယ်။အိုမီကရွန်ကိုဗစ်ပိုးမကူးစက်အောင်ကိုဗစ်ကာကွယ်ရေးနည်းလမ်းတွေကိုအလိထားကြဖို့နဲ့ကိုဗစ်ကူးစက်ခဲ့ရင်တော့မှရောဂါကိုပြင်းပြင်းထန်ထန်မခံစားရအောင်အားဖြင့်ကိုဗစ်ကာကွယ်ဆေးတွေထိုးကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်။ကိုဗစ်ကာကွယ်ဆေးလူတိုင်းထိုးနိုင်ဖို့ကျန်းမာရေးဌာနကမြို့နယ်အလိုက်ဆောင်ရွက်ပေးနေတယ်လို့စစ်ကောင်စီရဲ့သတင်းမီဒီယာတွေကလည်းတစ်ဆင့်နေ့စဉ်ထုတ်ပြန်နေပါတယ်။မြန်မာနိုင်ငံမှာတော့အားဖြင့်ကိုဗစ်ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေမတွေ့ရသေးပေမဲ့ကျန်းမာရေးတာဝန်ရှိသူတွေရဲ့အစီအစဉ်နဲ့ကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးထားပြီသူတွေကတော့အတော်များရှိနေပါတယ်။ပထမတစ်ကြိမ်ထိုးပြီးလို့ဒုတိယအကြိမ်ထိုးဖို့စောင့်နေသူတွေလည်းမနေပါဘူး။ရှမ်းပြည်မြောက်ပိုင်းနှောင်းချုံမြို့မှာကာကွယ်ဆေးဒုတိယအကြိမ်ထိုးဖို့ကြံနေသူတွေကိုဖြေခွဲတမ်းရသလောက်တည့်ရတဲ့တာထိုးပေးသွားမယ်လို့မြို့နယ်ကိုဗစ်ရောဂါအရေးပေါ်တုံ့ပြန်ရေးကော်မတီကထုတ်ပြန်ထားပါတယ်။ကာကွယ်ဆေးလုံးဝမထိုးရသေးလို့စောင့်ဆိုင်နေသူတွေတော်တော်ဖြေခွဲတာပုံမူတည်ပြီးတော့စောင့်ဆိုင်နေရတယ်လို့ဒေသခံတို့ကပြောပါတယ်
။ဒီကိုဖြေခွဲတာညီမရောက်သေးဘူးလို့ပြောတော့အဲ့ဒီပထမအတိတ်ဖို့လို့အတွက်ပေါ့လေ။အဲ့ဒီရောက်သေးလို့ပြောတယ်။အဟောင်းညာတော့ခုပြတာ။အရင်ကတော့တော့သူကတော့ဆုံးလို့ပါသူတို့ခေါ်ထူတာတွေ့တယ်
။နောင်ချိုမြို့တွေကတောင်ရက်ကွက်မှာရှိတဲ့မနိယဒနာခမနေရာမှာကိုဗစ်ရောဂါကာကွယ်ဆေးထိုးနှံပေးနေတာပါ။ခမအကျေအဝန်းနဲ့ကိုဗစ်ကာကွယ်ဆေးလာထိုးရည်အတွက်မမျှတာကြောင့်ယောဂါပိုကူးစက်ခရရမှာကိုပြန်ပြီးတော့ဆိုရင်းနေရတဲ့အခြေအနေကိုလည်းအခုလိုပြောပါရစ
ေ။ဒီလိုမျိုးတစ်ယောက်ကလည်းဖြစ်သိတဲ့နည်းနဲ့တော့အဲ့လိုမျိုးကြမ်းဖြူကြတဲ့အခါတော့ပုံစံပေါ့။ဒီယောဂါခင်မှာဆိုလို့ဆေးလာထိုးကမှယောဂါပြင်းမယ်အဲ့လိုပုံမှန်မျိုးဖြစ်နေတာပေါ့နော်။ဒီပြတာကြားတဲ့အခါတော့
ကျန်းမာရေးဌာနရဲ့အစီအစဉ်နဲ့ကိုဗစ်ယောဂါကာကွယ်ဆေးထိုးနိုင်ရမယ့်အုပ်စုလိုက်တမရဲ့အတိုင်းအခမဲ့ထိုးပေးနေတာပါ။တချို့ကတော့ကိုယ့်အစီအစဉ်နဲ့ကိုယ်အခအကျဉ်းငွေပေးပြီးတော့ဆေးထိုးနိုင်တဲ့နေရာတွေမှာကိုဗစ်ကာကွယ်ဆေးထိုးနေကြပါတယ်။ကိုဗစ်ကာကွယ်ဆေးတို့ဝန်ဆောင်မှုပေးနေတဲ့ပုဂ္ဂလိကလုပ်ငန်းတွေကာကွယ်ဆေးထိုးနိုင်ခြင်းတို့အူချင်းတမမဟုတ်အစုအဖွဲ့လိုက်ဝန်ဆောင်မှုပေးတာတွေလည်းရှိလာပါတယ်။အဖို့အခယူပြီးတော့ကိုဗစ်ကာကွယ်ဆေးထိုးဝန်ဆောင်မှုပေးနေတဲ့လော့ဂျီဆိုတဲ့ခီးသွားလုပ်ငန်းကအခုလိုရှင်းပြပါတယ်။
ဆယ်ယောက်ကိုတလုံးထိုးရတာဖြစ်တဲ့အတွက်ပေါ့နော်လူစုပါရယ်မတော် batch တစ်ခုကိုအများအားဝိကတ်တိုင်းမှာရှိနေရယ်ပေါ့နော်နောက်ပြီးတော့နောက်ထပ် product တစ်ခုအနေနဲ့ home service ရှိပါရယ်ပေါ့နော်သူကတော့လည်းညီမတို့ date ပေးတာများရယ်ဒါမဲ့ဟိုဆေးထိုးမဲ့သူကလူများရယ်ဆိုတော့ဆယ်ယောက်ဖြစ်တယ်ဆိုလို့ရှိရင်တော့ညီမတို့က date တစ်ခုသူတို့လိုချင်တဲ့ date ရနိုင်တယ်ပေါ့နော်အဲ့ဒါကကျတော့ home service ပေါ့နော်နောက်ပြီးတော့ company အဖွဲ့အစည်းတွေကိုလိုက်ထိုးပေးတာ product နောက်တစ်ခုပေါ့နော
်မြန်မာနိုင်ငံမှာ covid ကကွယ်ဆေးအကျဉ်းပြည့်ထိုးနှံပြည်သူ18တန်းရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။တစ်ချိန်တည်းမှာလဲကာယောဂါကာကွယ်ဆေးလုံးဝမထိုးရသေးပဲကို့အလဲရောက်ဖို့စောင့်ဆိုင်နေရသူတွေလည်းရှိပါတယ်။ကာကွယ်ဆေးအကျဉ်းချုပ်ထိုးနှံပြည်သူတို့ကလည်းကို့အစီအစဉ်နဲ့ကိုအဖို့အခပေးပြီးတော့အားဖြင့်ကိုဗစ်ကာကွယ်ဆေးတွေထိုးထားကြပါတယ်။